ရှေ့ပြောင်းအလုတ်သမားဆိုင်ရာသတင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုတ်သွားလုပ်ကြတဲ့မြန်မာအလုတ်သမား200ကျော်ဟာအလုတ်ရှာဖွေပေးတဲ့ကုမ္ပဏီတွေကစာချုပ်ပါစီမင်းတိုင်းလုတ်မပေးကြတဲ့အတွက်အဆင်မပြေဖြစ်ပြီးဒီလပိုင်းအတွက်မှာပဲမြန်မာပြည်ကိုပြန်လာကြတယ်လို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။အများစုကစာချုပ်ပါစက်ရုံမှပဲအလုပ်လုပ်ကြရတာမဟုတ်တဲ့အတွက်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတာခံကြရတယ်လို့လောကကလည်းပုံမှန်မရကြဘူးလို့ဆိုပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာအလုပ်ကန်အခွင့်အလမ်းတွေရဖို့အတွက်မြန်မာပြည်တဲကကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးအလုပ်လုပ်ကန်နေကြတဲ့မြန်မာလူသမားတွေဟာ၃လမပြည့်ခင်မှာပဲနေရပ်ပြန်လာကြသူတွေရှိလာပါတယ်။စာချုပ်ထဲမှာပါတဲ့ဆက်ရုံကိုသွားရတာမဟုတ်ပဲနေရာပေါင်းစုံကိုပို့နေတာကြောင့်တချို့လဲရဲတွေလာဝင်ဖမ်းတဲ့အခါမှာအလုံနဲ့နေရာမတူဘူးဆိုပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံနေရပါတယ်လောကလာစားကလည်းပုံမှန်မရကြသလိုအလုံလုံးရတဲ့ရက်ကလည်းပုံမှန်မရှိတာကိုကြုံရတာကြောင့်နေဆက်ကိုပြန်ဆင်းပြီးသူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုနစ်နာချေးပြန်ပေးဖို့တောင်းဆိုလာကြပါတယ်အခုဆိုရင်အောက်တိုဘာလနဲ့နိုဝင်ဘာလထဲမှာပဲအလုံသမား200ကျော်နေဆက်ကိုဆင်းလာလို့အကူအညီပေးနေရကြောင်းAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ဆိုင်းဝမ်မုစလင်နဲ့တွားရတယ်။ဒီစာချုပ်မှာစီကံနေတောင်းအပုံစံမျိုးစုံနဲ့ပြပောက်ခံရတဲ့အလုပ်သမားတွေနော်။အဲ့ဒီအလုပ်သမားတွေကဒီလိုကျွန်တော်တို့ပြပောက်ပြလာတာမဟုတ်ဘူး။ဖိုင်းနိုင်ငံကနေပြီးတော့ဒီနေဆက်ကျွန်တော်တို့ AC မဟာမိတ်အဖွဲ့ကိုဆိတ်ချပြီးတော့ဦးတောင်းခံပြီးတော့ပြပောက်ပြလာတာဟုတ်ကဲ့။ကျွန်တော်တို့ဒီလပိုင်းထဲမှာဒီမှာဦးကြီးနော်200ကျော်လောက်ကိုရှိပါတယ်နော်။230 240လောက်ကို
မြဝတီမြို့ကိုပြန်ရောက်လာတဲ့အခါမှာကုမ္ပဏီတွေနဲ့ဆက်သွယ်ပြီးသူတို့ပေးထားခဲ့တဲ့ကျပ်ငွေ8သိန်းကနေ10သိန်းအထိပေးထားတဲ့ငွေတွေကိုပြန်ရဖို့အတွက်တောင်းဆိုနေကြပါတယ်။အဲ့ဒီကာလအတွင်းမှာမြဝတီမြို့ကမြန်မာဖုံးတော်ကြီးအကြောင်းမှာတဲခုံနေထိုင်နေရတာကြောင့်အခုဆိုရင်မြဝတီမြို့ကလူ100ကျော်လောက်ဟာစားတောက်ရေးအခက်အခဲတွေကိုကြုံနေရတယ်လို့အလုပ်သမားတို့ကပြောပြပါတယ်။
ဟောနာနာသူကအကြောင်းဆရာတော်အကြောင်းမှနေရတယ်သူတော်ခက်ရဲ့စားရေးတောက်ရေးစားအကုန်လုံးခက်ခဲဖြစ်တယ်နေထိုင်ရေးစားခက်ခဲဖြစ်တယ်ပေါ့ဆရာတော်ကလည်းတောင်းမပြီးသေးတဲ့အခါကျစားရေးတောက်ရေးလည်းအရင်ခက်ခဲတာပေါ့အခုတန်ဆိုလည်းမရှိတော့ဘူးမနေ့ဆိုလည်းပဲဟင်းကျွေးရဆရာတော်တွေဆုံးခံကျွေးတဲ့ဟင်းနဲ့ပဲဆက်ပြုတ်စားတောက်နေရတာပေါ့မှာဘာမှပြရလဲအစ်မပြေဘူးလို့စားဘူးက
MOU နဲ့လာတဲ့အလုသမားတို့ကတော့သူဟာနေရ300ထက်မနည်းပြောင်းရွှေ့လုတ်ကန်ခဲ့ရပြီးနောက်ဆုံးအလုရှင်မတူဘူးဆိုပြီးဖမ်းဆီးခံရမှာကိုဆိုတာကြောင့်နေဆက်ကိုပြန်ဆင်းလာရတယ်ဆိုပြီးအခုလိုပြောပါတယ်
။နေရောက်တော့ကျွန်တော်တို့အားလာတော့ခဏခဏဟိုနေရာပြောင်း300လောက်ပြောင်းခဲ့ရတယ်။300 400လောက်ပြောင်းခဲ့ရတယ်။ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကတတိယခေါ်ရှင်းနေတယ်ကျွန်တော်တို့တတိယလေးကျော်ဟိုလင်းကော်ဒီလင်းကော်နဲ့ကျွန်တော်တို့အဆင်မပြေမှုတွေကြောင့်ကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပါ
။တကယ်တော့ MOU နဲ့သွားကြတဲ့အလုပ်သမားတွေဟာတရားဝင်သွားကြတာပါဒါပေမဲ့ပို့လိုက်တဲ့ကုမ္ပဏီတွေကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာကြောင့်စာချုပ်ပါစီမင်းအတိုင်းလုံဆောင်တာမျိုးတွေမရှိတာကြောင့်အလုပ်သမားတွေဟာအခက်အခဲတွေဖြစ်ခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလုပ်သမား3သန်းထက်မနည်းရှိနေပြီး MOU နဲ့လာကြတဲ့အလုပ်သမား3သန်းနဲ့ရှိပါတယ်ဒါပေမဲ့ကုမ္ပဏီတွေကစာချုပ်ပါစီကံအတိုင်းအလုပ်ရုံတွေကိုပို့မပေးတာကြောင့်အလုပ်နေရာလွဲမှုအလုပ်ရှင်တထေးမတူတာတွေနဲ့ဖမ်းဆီးခံနေရပါတယ်ကုမ္ပဏီတွေကထိုင်းဘက်ကလုပ်ငန်းရှင်တွေလိုအပ်တဲ့အလုပ်သမားတွေကိုပို့ပြီးတော့လူပိုတွေကိုခေါ်လာပြီးထိုင်းတွေကိုပို့နေကြတာပါအလုပ်သမားတဦးကိုကျပ်ငွေ8သိန်းကနေ10သိန်းလောက်ထိတောင်းခံပြီးပို့နေတယ်လို့အလုပ်ကံအခွင့်အလမ်းရဖို့အတွက်လာကြသူတွေဟာထိုင်းနိုင်ငံထဲမှာအလုပ်မရှိတဲ့ပြဿနာတွေကိုကြုံရတဲ့အခါမှာတော့တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်နောက်ဆုံးမှနေဆက်ကိုပြန်ဆင်းပြီးသူတို့ရဲ့နစ်နာကြေးတွေကိုရဖို့အတွက်ပြန်လည်တောင်းဆိုနေကြတာဖြစ်ပါတယ်ရှင်